တမရော်နဲ့စီရီတင်းမာနေတဲ့တန်ရင်သားလက်နက်ကန်အဖွဲ့၃ဖွဲ့ကနလတာတဖက်သက်အပြစ်ခတ်ရက်ဆဲလိုက်ကြောင်းဒီကနေ့2020ပြည့်နှစ်သစ်မှာပဲကြေညာလိုက်ပါတယ်။မြန်မာတမရော်ဖက်ကတော့ကြေညာချက်အပေါ်သတိထားကြိုဆိုခဲ့တာပါ။အပြစ်အဆုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအိမ်ကအခုလိုသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်တဲ့ညီနောင်မဟာမိတ်၃ဖွဲ့ဖြစ်တဲ့ကိုကန်တပ်ဖွဲ့ MNDAA ရခိုင်လက်နက်ကန်ဖွဲ့ AA တမ်းပလောင်တပ်ဖွဲ့ TNL တို့ကနလတာတဖက်တပ်ပြည့်ရဆဲမယ်လို့တမ်းပလောင်တပ်ဖွဲ့ TNL ပြန်ကြားရေးတာဝန်ခံပူမှုသာအကျော်ကအခုလိုပြောပါတယ
်။ဒီလိုဒီရှိဆက်ဒီနောက်နှစ်ဆယ်မှာတိုက်ပွဲတွေမဖြစ်တော့အောင်ဒီလိုဒီဘက်လက်ဖဲကိုလက်မရန်ထိုးနေမှုအတွက်ဒီလိုဒီရင်းချင်ကကနံပေါ်တဲ့ကျွန်တော်ကဒီတော်တော်ဦးချင်လမ်းပေါ်ကနေနလတပ်ဖွဲ့တွေပြစ်ခတ်မှုတောင်းဒီကျွန်တော်ရံမယ်လို့ပြောပြချင်တာဖြစ်တယ်။
ညီနောင်မဟာမိတ်၃ဘွဲ့ဟာ2019ခုနှစ်စက်တင်ဘာ9ရက်ကနေအောက်တိုဘာလ10ရက်နေ့ထိတလကြာပရမကျင်အပြည့်ရကျင်ညာခဲ့ပြီးဒုတိယကျင်နေနဲ့ကတော့စက်တင်ဘာ20ရက်နေ့ကနေဒီဇင်ဘာလထိထပ်မံ2မြင့်ကျင်ညာခဲ့ပါတယ်။အခုဒီချိန်မှာဒီလကနေဖေဖော်ဝါရီလကုန်ထိတပတ်ထအပြည့်ရဆိုင်ကြောင်းတတိယကျင်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ညီနောင်မဟာမိတ်၃ဘွဲ့ရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတမရော်ဘက်ကသဘောထားကိုသိရှိဖို့တမရော်သတင်းမှန်ပြန်ကြားရေးတွင်းမှုဗိုလ်မှူးချုပ်စော်မင်းတွန်းကိုဆက်တွယ်မေးမြန်းရမှာအခုလိုပြောပါတယ်။
ကျွန်တော်တို့တောင်းတနေရတယ်ပညာရေးအတွက်ကအခောက်ဖွင့်ပေးနေတာဖြစ်တယ်ဒီ2020ပြည့်နှစ်မှာပညာရေးအတွက်ပိုပြီး common နေရာတွေကိုဦးတည်သွားနိုင်တယ်ဆိုတော့ဒီထုတ်ပြန်ချက်နဲ့ပတ်သက်ကျွန်တော်တို့ကပညာရေးလုပ်ငန်းရှင်တွေအကျိုးဖြစ်ချင်စေမယ်လို့မြင်ပါတယ်ဟုတ်တော့ပြောနေလို့မကြီးပဲနဲ့ပညာတည်ဆောက်ဖို့ NGO ဆောက်ဖို့နိုင်ငံရေးအပါအဝင်ရဖို့ထုတ်ပြန်တဲ့ထုတ်ပြန်ချက်မျိုးဆိုရင်တော့ဒါဒီတခင်တိုင်းပဲအလုပ်ဖြစ်နိုင်မှာမဟုတ်ဘူးလို့ပဲကျွန်တော်ပြောချင်ပါတယ်
ပြီးခဲ့တဲ့2019ခုနှစ်ဩဂုတ်လကုန်ပိုင်းမှာမြန်မာအစိုးရ NRPC ကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တွေ့ဆုံမှုမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေအများရသရေးပြစ်ခတ်တိုက်ခိုက်မှုရက်စက်ရေးစာချုပ်အများရေးထိုးနိုင်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။တမရော်ဘက်ကရောတိုင်းရင်းသားလက်နက်ကန်ဖွဲ့တွေဘက်ကပါအပြစ်ရစဲချောင်းအချင်းချင်းထုတ်ပြန်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသနဲ့ရခိုင်ပြည်နယ်တွင်းမှာတိုက်ပွဲတွေကတော့ဖြစ်ပွားနေဆဲဖြစ်ပါတယ်။အေးရခိုင်လက်နက်ကန်အဖွဲ့ပြောခွေရခိုင်တုခကတော့အခုလိုတိုက်ပွဲဖြစ်ပွားနေရတာဟာတမရော်ဘက်ကသိုးစစ်စင်လို့ဖြစ်ကြောင်းပြောပါတယ
်အရင်အချိန်တွေတုန်းကတော့ဒါမြန်မာစစ်တပ်ဘက်ကတော့သူတို့သိုးစစ်တွေကိုပို့ပြီးတော့လုတ်တဲ့ခါကျတော့ကျွန်တော်တို့ဘက်ကလည်းဒါဟိုခုခံရတဲ့အနေအထားတွေအများကြီးရှိတာပေါ့
တမရော်ပြောခွေရဗိုလ်မှူးချုပ်စော်မင်းထွန်းကတော့အပြည့်ရစဲကြောင်းထုတ်ပြန်ပေမဲ့တိုက်ခိုက်မှုတွေရှိနေစေအခြေအနေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ဒီရစဲကလည်းဒီလိုကြည့်နေတယ်ဆွေးနွေးတဲ့ခါမှလည်းနေရရအဖြစ်ထားဖို့အဲ့ဘက်တို့လမ်းဆုံးသွားတယ်ပေါ့။ဒါကြီးကတော့ကျွန်တော်တို့တမောင်ရဲ့ပြစ်ခတ်ရတဲ့ကာနာပေါ့။အဲ့ဒီနောက်ပိုင်းဒီမှာတို့တလားလားတို့ထုတ်ခိုက်တာရှိတယ်။အဲ့ဒီမှာလည်းတက်ခိုက်မှုတွေပြောတာ။ပြီးရင်တော့ကျွန်တော်တို့ထုံးလာတိုင်းတမောင်ကတက်ခိုက်လို့ဆိုတဲ့အားမျိုးဆိုဆွဲတာပေါ့
။နိုင်ငံရေးလိလသုံးသပ်သူဦးမောင်မောင်စိုးကတော့အပြန်လှန်နားလည်မှုယူနိုင်ဖို့နှစ်ဖက်မျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်နေတယ်လို့သုံးသပ်ပါတယ်။
တဖက်သားပြည်ရဲ့ရကြောင်းကိုတဖက်စီအနေနဲ့ပြန်လည်ကြေညာနေတာတွေကနိုင်ငံကြီးရပဲစာစည်းယူဖို့လုပ်တဲ့အချက်လို့ပဲကျွန်တော်မြင်ပါတယ်တကယ်တမ်းအဲ့ဒီလိုပြန်လည်ကြေညာချက်တွေထုတ်နေတာလက်တွေ့မှာအပြစ်ခတ်ရဆေးကိုဘာမှပြောမှုမရှိပါဘူးလက်တွေ့မှာအပြစ်ခတ်ရဆေးတို့ရှင်လို့ရှင်ဒီတက်နေရာခြားထားရေးပါဝင်လက်ငယ်နေရင်တက်တည်းရဲ့ရှိနေတဲ့အခြေအနေတွေကိုသုံးသပ်ပြီးတော့နှစ်ဖက်တက်ဖက်ဆိုင်ကောင်းဆောင်တွေတွေ့ဆုံပြီးတော့ဆွေးနွေးပြီးတော့ဖြေရှင်းလာရမယ်လို့ပဲထင်ပါတယ
်ဒီကနေ့ထုတ်ပြန်တဲ့အကြေညာချက်မှာညီနောင်မဟာမိတ်၃ဖွဲ့အနေနဲ့အပြစ်ခရဆိုင်ရေးဆိုင်ရာစာချုပ်နဲ့2020ရွေးကောက်ပွဲမှာငြိမ်းချမ်းတဲ့ပါဝင်ခြင်းကိုတည်ဆောက်ပြီးငြိမ်းချမ်းရေးကိုဖော်ဆောင်ဖို့အတွက်တက်ဖက်ဆိုင်အပြစ်ရဆိုင်နာဖြစ်တယ်လို့ဖော်ပြထားပါတယ်ပယ်နေမီဒီမှာတိုက်ကတ်မှုတွေရပ်မယ်ဆိုတာကိုတော့ထုတ်ပြန်ချက်မှာတိတိကျကျဖော်ပြထားတာမရှိပါဘူးဒါပေမဲ့တမရော်ဘက်ကသိုးစစ်စင်လာရင်တော့ခုခံကာကွယ်သွားရမှာဖြစ်ကြောင်းပြောပါတယ်ခင်ဗျာ